Bangladesh နိုင်ငံမှာရာနဲ့ချီတဲ့အကြောင်းသားဆန္ဒပြသူတွေနဲ့နိုင်ငံရေးလှုပ်ရှားသူတွေဟာဖြုတ်ချခံခဲ့ရတဲ့ဝန်ကြီးချုပ်ရှိတ်ဟာစီနာထောက်ခံသူတွေကိုဝရင်းတုပ်တွေတန်ပိုက်လုံးတွေနဲ့ရိုက်နှက်ပြီးသူမရဲ့ဖခင်လွတ်လပ်ရေးခေါင်းဆောင်ရှိတ်မူဂျီဘာရာမန်ရဲ့နေဟောင်းစီမတော်နိုင်အောင်တားဆီးခဲ့ကြပါတယ်။ဒိုက်ကန်မြို့တော်မှာရှိတဲ့အဲ့ဒီအိမ်ဟာအခုအခါမှာဘန်ဂါဘန်တူအောက်မြေပွဲပြတဲ့အဖြစ်ထားရှိတာဖြစ်ပြီးအဲ့ဒီမှာရှိတ်မူဂျီဘာရာမန်နဲ့သူ့မိသားစုနဲ့အများစုအလောက်ကျန်ခံခဲ့ရတဲ့1985ဩဂုတ်လ15ရက်စစ်တပ်အာဏာသိမ်းတာနဲ့ပတ်သက်ပြီးပြတာထားတာဖြစ်ပါတယ်။အဲ့ဒီအချိန်ကရှိတ်ဟာစီနာဟာသူ့ရဲ့ညီမငယ်နဲ့အတူဂျာမနီကိုအလဲခီးသွားနေတဲ့အတွက်အသက်မသေးခြံရက်တာဖြစ်ပါတယ်။ရာမန်ကိုဘန်ဂေါဒေတာရဲ့မိတ်ဆွေလို့အဓိပ္ပာယ်ရတဲ့ဘန်ဂါဘန်ဒူးလို့အများကချစ်မြတ်နိုးစွာခေါ်ခဲ့ကြတာပါ။အခုတော့ဘင်္ဂလားဒေ့ရှ်မှာလူပေါင်း300ကျော်တည်ဆုံးခဲ့တဲ့လူမှုအုံကြွမှုကနေရှိတ်ဟာစီနာနှုတ်ထွက်ခဲ့ရတဲ့နောက်ဆန္ဒပြသူတွေကဒီပြရိုက်ကိုပါမင်းရှုခဲ့တာဖြစ်ပါတယ်။ဩဂုတ်လ15ရက်နေ့ဟာရန်ကမန်အလုတ်တန်ခံခဲ့ရတဲ့နှစ်ပတ်လည်နေ့ဖြစ်တဲ့အတွက်အခုအိန္ဒိယမှာခုံလုံးနေတဲ့ရှိတ်ဟာစီနာကရမန်ကိုဂုံပြုတဲ့အထိတ်မနစ်ဆင်နွှဲဖို့အတွက်သူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။